နိုင်ကွင်းဆက်သွယ်မီမြန်သတင်းပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလှတပုတ်ကိုထုတ်လွှင့်ပေးပါဦးမယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံ Facebook လူမှုကွန်ရက်ပေါ်မှာတင်ထားတဲ့စာတစ်ခုမှာဗုဒ္ဓရုပ်ပွားတော်လို့ဖော်ပြထားတဲ့ပကြီကားတစ်ခုနဲ့ပတ်သက်လို့ဝေဖန်ကန့်ကွက်မှုတွေရှိနေချိန်မှာအမျိုးသားရေးဝါဒီဦးဆောင်ဆရာတော်တပါးကတန်ယုံကိုတရားစွဲမယ်လို့ဆိုပါတယ်American တယုံဘက်ကတော့ဒီ post ကိုလူမှုကွန်ရက်ပေါ်ကနေပြန်ဖြုတ်ချထားသလိုဒီပေါ်ပြချက်ဟာဘာသာရေးရာထိခိုက်စော်ကားလူတွေသဘောမဟုတ်ဘူးလို့ဖြေရှင်းချက်ထုတ်ထားပါတယ်။ဒီအကြောင်းကို VOE မြန်မာပိုင်းသတင်းတောက်ကိုထဲအောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံဆိုင်ရာ American တယုံလူမှုကွန်ရက်စာမျက်နှာမှာဗုဒ္ဓရုပ်ပွားတော်ပကြီကားကိုမြင်းနှုတ်နှာခေါင်းစည်းတက်တဲ့ပုံတင်ခဲ့လို့မကွေးကျောင်းနဲ့ဆရာတော်က American တန်မကြီးပါဝင်ပကြီးဆရာနဲ့လူမှုကွန်ရက်မှာတင်ခဲ့တဲ့လူတွေကိုတောင်လာညှိုးနှက်စီမှုနဲ့တရားရုံးဥတိုက်လျှောက်သွားမယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့မကွေးကျောင်းနဲ့ဆရာတော်ဥပမောခကအခုလိုမိန့်ပါတယ်
။အဲဘုန်းကြီးတို့ရဲ့ဗုဒ္ဓဘုရားပုံကိုအသက်ရှူကြည့်လာမျက်နှာမှာတတ်ထားရဲ့အဲဒီမျက်နှာမှာတတ်ထားတဲ့ပုံဟာမင်းမသားတို့အောက်ခံပုံနဲ့မှားနိုင်တယ်ရှင်ညိုရာပွဲရာကိုမဆောင်ဘူး။မသမာသောအကြံဖြင့်ဗုဒ္ဓဘာသာကိုကျိုးငွားအောင်လှုပ်ဆောင်နေခြင်းကြောင့်ဆရာတော်မအမေမြန်မာနိုင်ငံဆိုင်ရာအမေရိကန်သာမသကောမာဖီရှင်နဲ့သကောမာဖီရှင်နဲ့တကွာအဲ့ဒီပကြီးကားကိုဆွဲတဲ့ပုဂ္ဂိုလ်အွန်လိုင်းမီဒီယာကိုတင်သောပုဂ္ဂိုလ်တို့ကိုမင်္ဂဗန်းကဆယ်နှစ်မှာကမာရတရားရုံမှာဥတိုက်လျှောက်သွားမှာပါ
အခုလိုတရားရုံဥတိုက်လျှောက်တာဟာတပ်ဆိုင်ရာအစိုးရတာဝန်ရှိသူတွေပြင်သာသနာရေးဝန်ကြီးဌာနကမတားမြစ်တဲ့အတွက်ပြုလုပ်ရတာဖြစ်တယ်လို့လည်းဆိုပါတယ်တရားရုံကိုဥတိုက်လျှောက်မယ်တရားလူဆရာတော်ဥပမောက္ခဘက်ကတော့တောင်းပန်မယ်ဆိုရင်ခွင့်လွှတ်ပေးမယ်လို့ဆိုပါတယ
်တောင်းပန်တဲ့နေရာမှာပြင်းပြင်းတောင်းပန်ဖို့လို့မြမအသံရင်းပါဂျာနယ်တွေကနေပြီးတော့တောင်းပန်ရင်ဘုန်းကြီးတို့ကကျင်းနိုင်ပါတယ်နိုင်ငံချစ်ကြည်ရေးပြပြမဲ့အရေးတွေကိုလည်းပဲဘုန်းကြီးတို့မလိုလားပါဘူးတဦးနဲ့တဦးအမုန်းပွားမာတယ်လည်းမလိုလားပါဘူး
ကျောင်းမင်းကြီးနေကနေဥပဒေထောက်ကူပြီးဖွဲ့ဥပဒေဦးကြီးကတော့အမေရိကန်တာမတ်ကြီးကိုတန်တမာကိလို့ခွင့်သဘောတူရတဲ့ကတရားစွဲဆိုလို့မရဘူးလို့ဆိုပါတယ
်တာမတ်ကြီးကတန်တမာထောက်ခွင့်လာထားတဲ့ပုံစံဖြစ်တဲ့ကြောင့်မလို့တာမတ်ကြီးကိုတရားစွဲလို့မရပါဘူးခင်ဗျာတရားရုံးကလည်းလက်ခံကုန်ရှိပါဘူးအဲ့ဒါတော့အပြေချပါပဲခင်ဗျာတရားဥပဒေအမှန်နဲ့ဆိုရင်တရားစွဲခွင့်တော့ရှိပါတယ်တရားကော့ဆော့အရှင်ပေါ့လေကော့ဆော့အရှင်ပေါ်ပေါက်တယ်ဆိုရင်ပေါ့ဥစ္စာတာမတ်ကြီးအတဏမကြီးလို့ခွင့်ပေးထားတဲ့ပုံစံလည်းဖြစ်တယ်ဟုတ်ဒါလည်း post ကနေပြီးတော့အမေရိကန်နိုင်ငံကတင်ထားတဲ့ဟာလည်းအဲ့ဒီကိုလည်းထည့်ချလိုက်ပြီးဖြစ်တယ်ကြောက်လို့ဒီပေါ်မှာတရားစွဲခွင့်အကြောင်းမပေါ်ပေါက်တော့ဘူးလို့ကျွန်တော်တို့ကတော့ဒီလိုလေးစလို့ရတယ်အခုဒီပြင်ကတော့တဏမန်ကြီးလို့ခွင့်ရလုံးဝတရားရုံးကတောင်ပြေချမှာပြကြပါလေလက်ခံလို့ပြရအောင
်အမေရိကန်တန်ယုံဘက်ကတော့ဘာသာတရားတွေကိုထိခိုက်စေဖို့မဟုတ်ပဲတမာဝပုံဝင်ကြီးထင်းနေရတဲ့လူငယ်တွေရဲ့လွတ်လပ်စွာပြောဆိုခြင်းကိုဖော်ထုတ်ပေးတာလို့တန်ယုံပြောခွင့်ရအာရာနီမန်နွင်ကပြောပါတယ
် We've seen the news report and are following any ensuing developments. The United States respects all religions and cultures.
အမေရိကန်ပြည်အောင်စုဟာအားလုံးသောကိုးကွယ်တဲ့ဘာသာအသီးသီးနဲ့ယဉ်ကျေးမှုတွေကိုလေးစားပါတယ်။အခုပြောနေတဲ့ပကြီကားချက်ဟာကိုယ်အတိုင်းဝိုင်းတွင်လေးရုံညဉ့်ညမ်းမှုမျိုးလိုကိစ္စရပ်ပြီးအပေါ်လူငယ်အမှုပညာရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုထုတ်ဖော်ပြတာနဲ့နှစ်နိုင်ငံအမှုပညာပူးပေါင်းဖလှယ်ရေးအစီအစဉ်တွေအများကြီးတဲကတစ်ခုဖြစ်ပါတယ်။အမေရိကန်တရုတ်အနေနဲ့ကတိကအောက်ဖြစ်အောင်လုပ်ဖို့ရည်ရွယ်ချက်မရှိပါဘူး။ကျမတို့အနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်အခိုင်အမာရပ်တည်ကြပါတယ်။မူလရည်ရွယ်ချက်ဖြစ်တဲ့ဒီပကြီးပြဝဲကနေပတ်ဝန်းကျင်ထင်းထင်းရေးပြဿနာတွေအတွက်ဆွေးနွေးစရာအကြောင်းအရာတွေထပ်ပေါ်ကောင်းထပ်ပေါ်လာလိမ့်မယ်လို့မျှော်လင့်ပါတယ်။ကျမတို့အနေနဲ့အားလုံးသောကိုယ်ဝယ်တဲ့ဘာသာအသီးသီးနဲ့ယဉ်ကျေးမှုတွေကိုလေးစားတဲ့အကြောင်းထပ်လောင်းပြောရင်လည်းမြန်မာပြည်သူတွေနဲ့အမေရိကန်ပြည်သူတွေအကြားချစ်ချင်ရင်းနှီးမှုတိုးတက်စေဖို့ဆိုတာကကျမတို့ရဲ့ရည်မှန်းချက်ပဲဖြစ်ပါတယ်ရှင်
။အခုလ26ရက်နေ့ကမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံလူမှုကွန်ရက်ဆာမျက်နှာမှာမြန်မာလူငယ်တွေရဲ့အတန်ကိုပေါ်ကျူးထားတဲ့ Inside Out အမီရပကြီးပြပွဲကိုကြေညာတဲ့ဓာတ်ပုံမှာအခုလိုပုံတင်ပြီးလို့ဖြစ်ပါတယ်။ဓာတ်ပုံတင်ပြီးမကြခင်မှာပဲတန်ယုံဘက်ကတော့ဖြုတ်ချခဲ့ပါတယ်။2015ခုနှစ်တုန်းကလည်း V Gusto ဘားတန်ဟာဗုဒ္ဓရုပ်ပွားတော်ပုံမှာ နှကြက်တက်တဲ့ပုံနဲ့ကြီးညာမိလို့ဆိုင်မန်နေဂျာဖြစ်တဲ့နယူးဇီလန်နိုင်ငံသားတူနဲ့မြန်မာနိုင်ငံသားနှစ်ဦးကိုတာသနာညှိုးနှိမ့်စေမှုပုံမှန်အပြင်ဒေသနာအမိတ်ကိုဖောက်ပြက်ကျူးလွန်နေဆိုပြီးတရားစွဲဆိုခံခဲ့ရပြီးတော့ထောင်ဒဏ်2နှစ်နဲ့6လအမိတ်ချမှတ်ခံခဲ့ရပါတယ်ခင်ဗျာ။